င်္ဂလာပါခင်ဗျာ2024ခုနှစ်ဇွန်လ6ရက်ဂျာတာပရင်းနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီသူကပါဒီကနေ့ညပိုင်းအစည်းအဝေးမှာနောက်ဆုံးရသတင်းတွေနဲ့အတူမကွေးတိုင်းကရေနံမြေနှစ်ခုကို PDF တွေထိမ့်ချုပ်ထားတဲ့အကြောင်းစတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာစကိုင်းတိုင်းမင်းကြီးမြို့နယ်ပြင်ကန်ရွာကိုစစ်ကောင်စီတပ်ကဇွန်လ6ရက်ဒီမနက်အစောပိုင်းမှာတိုက်လေရင်နဲ့ထပ်မံဘုံကျဲကလေးလူ3000ကျော်အိုးရင်စွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်မနက်3နာရီဝန်းကျင်မှာတိုက်လေရင်နဲ့3ချိန်လာရောက်ပြီးဘုံကိုလုံးကျဲချတက်ခဲ့တယ်လို့ဆိုပါတယ်။ပြင်ကန်ရွာတောင်ကုန်းဤပြည်သူကာကွယ်ရေးတပ် PDF စစ်ဆေးဂိတ်ထွန်းလပေးဆိုင်ရွာဥစီတီနဲ့ဇရက်ဤဘုံသီးတွေကြောက်ပောက်ခွဲခဲ့တာပါ။ဇွန်လ၄ရက်နေ့ကလည်းပြင်ကန်ရွာကိုလေကြောင်းကတိုက်ခတ်ခဲ့တာကြောင့်အရက်သား3ဦးဒဏ်ရာရှိခဲ့ပါတယ်။ဒီမနက်တိုက်ခိုက်မှုမှာတော့လူသေဆုံးမှုမရှိပေမဲ့ပြင်ကန်ရွာအပါအဝင်အနီးပတ်ဝန်းကျင်ကအရက်သား3000ကျော်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။စစ်မှုထမ်းဥပဒေကြောင့်ခိုလုံလာခဲ့သူ1000နီးပါးကိုပြည်သူ့ကာကွယ်ရေး PDF အဖြစ်သင်တန်းပေးနိုင်ခဲ့တယ်လို့တောင်ပိုင်းစစ်ဒေသကဇွန်လ9ရက်နေ့မှာထုတ်ပြန်ပါတယ်။တောင်ပိုင်းစစ်ဒေသဟာအမျိုးသားညီညွတ်ရေးအစိုးရ UNG လက်အောက်မှာရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလနဲ့မေလမှာအခြေခံစစ်ပညာသင်တန်းတွေနဲ့သက်ဆိုင်ရာဌာနလိုက်ကျွမ်းကျင်မှုသင်တန်းတွေသင်ကြားပို့ချပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။တောင်ပိုင်းစစ်ဒေသတာဝန်ရှိသူတို့ကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလိုက်အခက်ခဲကြောင့်ဆက်သွယ်လို့မရခဲ့ပါဘူး။စစ်ကောင်စီဘက်ကလည်းစစ်မှုထမ်းတနန်းအပတ်စဉ်1နဲ့2ဖွင့်ခဲ့ပြီးအခုနောက်ထပ်အပတ်စဉ်3အတွက်လူသစ်စုဆောင်းနေပါတယ်ခင်ဗျာမြန်မာနိုင်ငံမှာ2024ခုနှစ်ဇွန်လကနေဩဂတ်လအထိ3လအတွင်းမှာလူ 1.8 သန်းဟာစားနပ်ရိက္ခာမလုံလောက်မှုအရေးပေါ်အခြေအနေနဲ့ကြုံတွေ့နိုင်တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ WFP နဲ့ FAO တို့ကအစီရင်ခံစာထုတ်ပြန်ပါတယ်ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO တို့ကဇွန်လ9ရက်နေ့မှာပူးတွဲအစီရင်ခံစာထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံအတွင်းပြည်ပကပြင်းထန်လာတာကြောင့်နေရဲစွန့်ခွာထွက်ပြေးရသူအရေအတွက်တိုးလာနေသလိုအစားအသောက်နဲ့အကူအညီပေးရေးကိစ္စတွေလည်းကန့်သတ်ခံထားရတယ်လို့အစီရင်ခံစာမှာပြောထားပါတယ်အရေးပေါ်အခြေအနေနဲ့ကြုံရနိုင်တဲ့လူဦးရေ 1.8 သန်းအပြင်နောက်ထပ်လူဦးရေ 10.6 သန်းကလည်းစားနပ်ရိက္ခာမလုံလောက်မှုကို2024ခုနှစ်အတွင်းမှာကြုံတွေ့ရနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံသားရေးဝန်ကြီးနဲ့အမျိုးသားညီညွတ်ရေးအစိုးရ UNG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်တို့ကင်ပါမြို့မှာဇွန်လ4ရက်နေ့ကတွေ့ဆုံခဲ့တယ်လို့ UNG ကထုတ်ပြန်ပါတယ်။ဒီတွေ့ဆုံမှုမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေဩစတြေးလျနိုင်ငံကကူညီပံ့ပိုးပေးမဲ့အခြေအနေတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။လူခွင့်ရေးအကာအကွယ်ပေးရေးနဲ့မြန်မာနိုင်ငံမှာဒီမိုကရေစီအုပ်ချုပ်မှုပေါ်ဆောင်မြင့်တင်နိုင်ဖို့နိုင်ငံတကာအကူအညီတွေအရေးတကြီးလိုအပ်နေတဲ့အကြောင်း UNG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ကပြောခဲ့ပါတယ်။နိုင်ငံရေးလေလာသုံးသပ်သူ၈နှစ်ဦးကြည်မြင့်ကတော့ဒါဟာ UNG ရဲ့တန်တမာရေးရာအောင်မြင်မှုတစ်ခုဖြစ်တယ်လို့ RFA ကိုပြောပါတယ်ခင်ဗျာ။ချင်းပြည်နယ်မြောက်ပိုင်းဖလန်းမြို့နယ်ဘာဒရာနီမဏိပူမြကန်းဘေးမှာဒေသခံတို့ဦးဇွန်လ9ရက်နေ့မှာမြေမြုံမိုက်နှင်းပြီလို့တည်ဆုံးသွားတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။တည်ဆုံးသူဟာအသက်62နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးဖလန်းမြို့နယ်ကြောင်ဟင်းရွာသားတဦးဖြစ်ပါတယ်။မိုင်းနှင်းတဲ့နေရာဟာစစ်ကောင်စီတပ်စခန်းရဲ့စခန်းဟောင်းနေရာမှာနေမိခဲ့တာဖြစ်တယ်လို့လုံခြုံရေးအမြင်ဖော်လို့တဲ့ဒေသခံတဦးကပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွင်းမှာပဲဘာဒရာနီမှာစစ်ကောင်စီမြေမြုံမိုက်နှင်းပြီလို့အရဲသားတဦးတည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။သတင်းတွေကိုတင်ဆက်ပေးခဲ့တာပါအခုတော့သတင်းဆောင်းပါးတွေကိုထုတ်လွှင့်ပေးပါမယ်။မကွေးတိုင်းမြောက်ပိုင်းကမြမရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOGE လက်အောက်မှာရှိတဲ့ကြောက်ခွက်ရေနံမြေနဲ့လက်ပံတို့ရေနံမြေတွေကိုစစ်ကောင်စီတပ်ဖွဲ့တွေဆွန့်ခွာသွားပြီးပြည်သူ့ကာကွယ်တပ်တွေထိန်းချုပ်ထားပါတယ်။ကျွန်တော်ကတင်ပြပါမယ်ခင်ဗျာ။စစ်ကောင်စီတပ်တွေကမကွေးတိုင်းမြောက်ပိုင်းမြိုင်မြို့နယ်မှာရှိတဲ့ကြောက်ခွက်ရေနံမြေကိုမတ်လ2ရက်နေ့မှာဆွန့်ခွာခဲ့တယ်လို့ပါမြုံနယ်မှာရှိတဲ့လက်ပံတိုရေနံမြေကိုတော့ဧပြီလ19ရက်နေ့မှာဆွန့်ခွာသွားကြတယ်လို့ဒေသခံတွေကပြောပါတယ်။ကာကွယ်တပ်ဖွဲ့တွေကစစ်ကောင်စီတပ်သားတွေရဲ့စားနပ်ရိက္ခာလမ်းကြောင်းကိုဖျက်တောက်ထားတာကြောင့်မခံနိုင်တဲ့အဆုံးမှာစခန်းတွေကနေဆွန့်ခွာသွားတာလို့မြိုင်မြို့နယ်ဒေသခံတူကပြောပါတယ်။
ဒီခါဒီမင်းနဲ့ငါ့ပြပြီးနောက်ဆုံးသွားတာပါပြီးတော့ထွက်တာနဲ့တခါလေသူတို့နေခဲ့တဲ့အဆောက်အဦကိုအကုန်လုံးဖြစ်စီးတယ်မိရှုနောက်တစ်ခုလက်ပံလို့ဆိုရင်သူတို့ထွက်သွားတယ်အဲ့ဒီမိရှုဖြစ်စီးသွားတယ်ထွက်ပြီးတဲ့ခါမှာရှိတဲ့ပစ္စည်းတွေရှိတာပေါ့ပစ္စည်းတွေကိုဒီဘက်ကဒေသခံတွေဓာတ်ယူမှဆိုလို့ပေါ့ဖြစ်စီးတာပေါ့လင်းနဲ့လာကျဲတယ်ပေါင်900နဲ့
လက်ပံတို့နဲ့ကြောက်ခွက်ရေနံမြေတွေဟာအာဆီယံလက်မကြီးရဲ့ဘေးတစ်ပတ်ချက်မှာတည်ရှိနေပြီးတော့တစ်ခုနဲ့တစ်ခု -10 ခန့်ဝေးပါတယ်အဲ့ဒီရေနံမြေတွေရဲ့အပြင်ဘက်ဆယ်မိုင်ပတ်လည်မှာတော့ဒေသခံတွေနဲ့နိုင်ငံတဝန်းကနေလာရောက်လုပ်ကင်ကြသူတွေရဲ့ပုတ်ကလေးကတနိုင်တပိုင်းရေနံမော်တွေရှိပါတယ်။စစ်ကောင်စီစွန့်ခွာသွားတဲ့ရေနံမြေလုပ်ကွက်တွေကိုလက်ရှိလုပ်ကင်နေသူတွေမရှိသေးပေမဲ့အပြင်ဘက်ကရေနံမော်တွေမှာတော့လုပ်ကင်သူတချို့ရှိတယ်လို့ပေါ့ဒေသခံတူကပြောပါတယ
်။ဒီလိုလို့ပြောတော့တပိုင်းတိုင်းလုပ်တာကိုလည်းနည်းနည်းလေးဟိုတွေ့ရတာပေါ့ဒီလိုအတူတူဟာတွေကိုပြန်လည်ပတ်ဖို့တော့တော်တော်ရှင်မှာတော့မရှိသေးဘူးမလဲပတ်နိုင်ဘူးမလဲရနိုင်လို့ဆိုတော့သူကထုတ်လာတာလည်းကြာပြီးတော့ရက်ကကြမ်းကျင်တဲ့လူတွေကကြတော့လေသူတို့ထုတ်ပြီးတဲ့နေရာတွေကမရှိနိုင်တော့ဘူးပေါ့နော်လဲမသွားဘူးပေါ့အပြင်နေရာလေးတွေပဲအဲ့လိုမျိုးပေါ့လိုက်ပြီးတော့တူးကြတာပြေးကြတာလောက်ကြတာပေါ့အဲ့လိုမျိုးရှိတာ
စစ်ကောင်စီရဲ့ရေနံမြေကင်းစခန်းတွေမရှိတာကြောင့်တနိုင်တပိုင်လုတ်ကင်သူတွေလောလက်လက်လုတ်ကင်လို့ရတယ်လို့လည်းဆိုပါတယ်အဲ့ဒီမြေတွေကိုလက်လွတ်လိုက်ရတာဟာစစ်ကောင်စီအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့မြန်မာရေနံနဲ့တဘာဝဓာတ်ငွေ့လုပ်ငန်းကနေအကြမ်းမဖက်အာဏာပိစံရေး CDM လုပ်ထားတဲ့ဝန်ထမ်းတဦးကပြောပါတယ
်ဒီလူတွေရန်ရောက်ကြည့်ကြတာလို့ဒီကတဘာဝဓာတ်ငွေ့နေရတာကတဘာဝဓာတ်ငွေ့ဆုံးဆုံးမှာတဘာဝဓာတ်ငွေ့ဆိုတာကျွန်တော်ဝါစီကြီးမစက်မစင်းနိုင်ချင်တာတော့ရှာဖို့ပြီးနေတယ်ညာလေစီမောင်ကြီးနဲ့တဘာဝဓာတ်ငွေ့ဆုံးဆုံးသွားပြီလာကျွန်တော်တို့အခြားဝန်ဆုံးချက်မျိုးဖြစ်တာပဲဒီအော်ဒီနေ့ဒီလိုပဲချင်းရန်ဆောင်နေတာပြန်မရှိသေးသေးတာဆိုတော့ဒီနေ့ဒီဘက်ကတော့ဟိုလုံးဝပိုအပြစ်ပြန်ဆောင်နေတာဖြစ်သွားပြီလေ
မြမရေနံနဲ့တဘာဝတက်ငွေလုပ်ငန်းလက်အောက်မှာနှစ်ပေါင်းများစွာတည်းကဒူးဖော်လုတ်ကင်တဲ့ဒေတာနဲ့အစမ်းတွင်းဒေတာလို့နှစ်ခုရှိပြီးဒီဒေတာကတော့ရေနံတွင်းတွေကအစမ်းတွင်းတွေဖြစ်ပါလေဒီနှစ်နေရာကထွက်ရှိတဲ့ရေနံတွေကိုပခုတ်ကူမြို့နယ်တန့်ကြီတောင်ဤကအရာတော်ရေနံမြေကိုပိုင်လိုင်းတွေနဲ့ပို့ဆောင်ပါလေအဲ့ဒီအရာတော်ကနေ6မြို့ကရေနံချက်ဆက်ရုံတွေကိုဆက်ပို့ပါလေ1996ခုနှစ်ဝင်းကျင်ကတည်းကတူးဖော်လုတ်ကင်လာတဲ့အဲ့ဒီရေနံမြေတွေမှာတွင်းပေါင်း200ကျော်တူးဖော်ခဲ့ပြီးဖြစ်တယ်လို့ရေနံမြေဝန်ထမ်းတွေကပြောပါတယ်။ဒီရေနံမြေနှစ်ခုက2018-2029ခုနှစ်တွေမှာတစ်နှစ်ကိုစီပေပါပေါင်း1080ခန်းအထိထွက်ရှိခဲ့တယ်လို့လည်းဆိုပါတယ်။ဒီရေနံမြေနှစ်ခုကိုစစ်ကောင်စီလက်လွတ်လိုက်ရတဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းနဲ့မကွေးတိုင်းပြောခွင့်ရသူတိုင်းလူမှုရေးဝန်ကြီးဦးမျိုးမြင့်ကိုRFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံပြေဆိုတာမရှိပါဘူးခင်ဗျာ RFA ကဆက်လက်ထုတ်လွှင့်ပေးနေပါလေမွန်ပြည်နယ်ရေးမြနယ်ကလမိုင်းလူငယ်ပရိုက်တာအဖွဲ့ဥက္ကဋ္ဌအပါအဝင်အဖွဲ့ဝင်တချို့ကိုစစ်ကောင်စီတပ်ကဆယ်ရက်နီးပါးကြာတဲ့အထိဖမ်းဆီးစစ်ဆေးနေတာကြောင့်ကုညီကယ်ဆေးလုပ်ငန်းတွေရပ်ဆိုင်းထားရတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းကို RFA သတင်းတောင်မကျင်မျိုးသူကတင်ပြထားပါတယ်ခင်ဗျာ
မွန်ပြည်နယ်ရေးမြို့နယ်တဲကလမိုင်းမြို့အရှေ့ဆိုင်လမိုင်းလူငယ်ပရိုက်တာအဖွဲ့ရဲ့ဥက္ကဋ္ဌနဲ့အတွင်းရေးမှုအပါအဝင်စုစုပေါင်းအဖွဲ့ဝင်9ယောက်ကိုစစ်ကောင်စီတပ်က10ရက်နှိပါကြတဲ့အထိဖမ်းဆီးစစ်ဆေးနေတယ်လို့ဒီအသင်းအဖွဲ့နဲ့နှိဆက်သူတွေကဇွန်လ6ရက်နေ့မှာ RFA ကိုပြောပါတယ်ဒါကြောင့်လုပ်ငန်းမလဲပတ်နိုင်တော့ဘဲလူနာတွေပို့ဆောင်ပေးတာရင်တိုက်မှုအပါအဝင်မတော်တဆထိခိုက်တဲ့လူနာတွေကိုကူညီပေးတာအောက်ဆီဂျင်ဖြန့်ဝေတာသွေးလူတာနဲ့မီးငိမ့်တက်တာစတဲ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်းထားရတယ်လို့ဆိုပါတယ်မေလ29ရက်နေ့ကရင်တိုက်မှုကြောင့်ဒဏ်ရာရသွားတဲ့စစ်တပ်အရာရှိတယောက်ကိုလမိုင်းလူငယ်ပရိုက်တာအဖွဲ့ကမော်လမြိုင်စေးရုံကိုတွားရောက်ပို့ဆောင်စဉ်ကာကွယ်ရေးတပ်ဖွဲ့တွေကလမ်းခုလက်မှာတားဆီးစစ်ဆေးခဲ့ပါတယ်ဒီလိုစစ်ဆေးစဉ်မှာကားပေါ်မှာပါလာတဲ့သူဟာအမှတ်988ရှေးမြန်တရင်ကဗိုလ်ကြီးအဆင့်ရှိသူဖြစ်နေတာကြောင့်ကာကွယ်ရေးတပ်တွေကဖမ်းခေါ်ထားခဲ့ပြီးတော့ပရိုက်တာအဖွဲ့ဝင်တွေကိုပြန်လွှတ်ပေးခဲ့ပါတယ်။ဒီလိုဖြစ်စဉ်ဖြစ်ပွားပြီးမေလ29ရက်နေ့ညပိုင်းမှာပဲစစ်ကောင်စီတပ်ကလမိုင်းလူငယ်ပရိုက်တာအသင်းရုံးကိုရောက်လာပြီးတော့အဖွဲ့ဝင်တွေကိုဖမ်းဆီးခေါ်ဆောင်သွားတာလို့ရေးမြို့နယ်ကလူမှုကူညီရေးဆောင်ရွက်ပေးနေသူတယောက်က RFA ကိုပြောပါတယ်။
မစကိုရနေတော့ဟာတာဒီကန်ဖြစ်ပြီးတော့ဟာတော့ပါရမီမှာပြပတ်လို့အဲနော်ဟာလန်တော့မှာဟာဘာလဲဒီတော့ရချင်းချင်းတိုက်ရှိတယ်နော်ဆိုတော့ဆိုးဖို့တို့ခေါ်ခေါ်ရတော့ခေါ်တော့ညနေလောက်နာပြီးတို့ပြန်လှုပ်လာတယ်ဒါနဲ့ပြန်လှုပ်လာပြီးတော့ညညာမှာ6နိုင်ဝင်ကြလာတက်ရလာတော့လာပြန်ခေါ်ရအဲ့ညနေပါဆိုလာပြန်ဟာစစ်ဆေးဖို့ဆိုပြီးတော့ခေါ်ရတယ်သူကဘာမှပြန်မနေဘာတော့မနေရဘူးလားပြန်လှုပ်နေတယ်
ဖ ဖမ်းဆီးစစ်ဆေးခံထားရတဲ့သူတွေကိုဇွန်လ6ရက်နေ့ဒီကနေ့မှပြန်လွတ်ပေးမယ်လို့စစ်တပ်ဘက်ကအကြောင်းကြားထားပေမဲ့နေ့လယ်ပိုင်းအထိပြန်လွတ်လာတာမရှိသေးဘူးလို့ဆိုပါရယ်ဒီအခြေအနေတွေနဲ့ပတ်သက်လို့အသေးစိတ်သိနိုင်ဖို့စစ်ကောင်စီရဲ့မွန်ပြည်နယ်ပြောခွင့်ရသူပြည်နယ်တရင်စားတရေးရာဝန်ကြီးဒေါက်တာအောင်မြတ်ကျော်စိန်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးအနာသိမ့်ပြီးနောက်မွန်ပြည်နယ်မှာလူမှုရေးအသင်းဖွဲ့ဝင်တွေဖမ်းဆီးခံရမှုမကြာခဏဆိုသလိုရှိနေတာကြောင့်လွတ်လွတ်လပ်လပ်သွားလာကူညီခွင့်မရှိဘဲလုံခြုံရေးအတွက်စိုးရိမ်နေရတယ်လို့ကြိုက်ထုံမျိုးကအမည်မဖော်လိုတဲ့ကူညီကယ်ဆယ်ရေးလှုပ်ဆောင်နေသူတယောက်က RFA ကိုပြောပါဗျ။အဲ့ဒီ
မျိုးကတော့ပြောမှလည်းမကောင်းဘူးပေါ့။အဲ့လိုဖမ်းမိကြရင်သွားရလဲသွားရရဲ့ဘူး။အဲ့ဒီဘက်လည်းလူနာပုံမဲ့ဆိုလို့မပွေရတော့။ဦးဆိုလို့ရှိရင်ကျွန်တော်တို့လည်းတရုတ်လမ်းကြောင်းအဲ့တရုတ်မော်လဒန်ဘက်ကိုပြိတ်ထားတယ်လေကျွန်တော်တို့။မသွားရဲလို့အဲ့လိုမျိုးဖန်ကြီးရမျိုးလို့ဟုတ်တရားနေဒီကကာမောင်းကျဲတက်ကြည်ပိုင်နဲ့ထုတ်ပြရတယ်လူငယ်တိုင်းလို့ပြောနေတယ်
မေလ9ရက်နေ့ကလည်းစကိုင်းတိုင်းစကိုင်းမြို့ကဒုက္ခကာရီလူမှုကူညီရေးအသင်းကအဖွဲ့ဝင်6ယောက်ကိုစစ်ကောင်စီတပ်ကဖမ်းဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းလူမှုကူညီရေးဝန်ထမ်းတွေလုံခြုံရေးကင်းမဲ့နေပြီးတော့ကန့်သက်ရှုပ်ရှယ်ခံရတာတွေများနေတယ်လို့အသင်းတွေကပြောကြပါတယ်ရှင်
RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာပထမဦးဆုံးအသေးစားနျူကလ িয়ার ဓာတ်အားပေးစက်ရုံတိဆောက်ရေးပူးပေါင်းဆောင်ရွက်မှုအခြေခံမူကြမ်းကိုရုရှားအစိုးရကအတည်ပြုလိုက်ပါတယ်။ဒီအကြောင်းကို RFA သတင်းတောင်မတ်သင်းလိုင်းကတင်ပြထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာအသေးစားနျူကလ িয়ার ဓာတ်အားပေးစက်ရုံတိဆောက်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာအခြေခံမူကြမ်းတစ်ချက်ကိုရုရှားအစိုးရကအတည်ပြုလိုက်ပြီလို့ပြည်ထောင်မဂ္ဂဇင်း Nuclear Engineering International ကဇွန်လ3ရက်နေ့မှာဖော်ပြပါတယ်။သဘောတူညီချက်မူကြမ်းအရမြန်မာနိုင်ငံမှာအနည်းဆုံးမဂါဝတ်130ထွက်ရှိမဲ့အသေးစားနျူကလ িয়ার ဓာတ်အားပေးစက်ရုံတိဆောက်ရေးအတွက်ရုရှားကထောက်ပံ့ကူညီသွားမှာဖြစ်ပါတယ်။သဘောတူညီချက်မူကြမ်းကိုတော့နှစ်နိုင်ငံအစိုးရကြားလက်မှတ်ရေးထိုးအတည်ပြုသွားဖို့ရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်သိနိုင်မှုစစ်ကောင်စီအမှုမြူစွမ်းရင်ဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ကီမောင်မောင်ကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူး။လုံးကြုံရေးအရာအမည်မဖော်လိုတဲ့စစ်တပ်အရာရှိဟောင်းတယောက်ကတော့
သူကဒီ IAEA ရဲ့ကျွန်တော်တို့ဟိုပါတော့နော်ကိုပြမောက်ကနေပြီးတော့ပဲသွားမှာလေစောက်ဆက်ချက်မှုပါပဲသွားမှာလေအားလုံးကလေအဲ့တော့ဒါကဟိုဘာမှတက်တာမှရှိပါဘူးဟိုတိုင်းပြည်တွေကျွန်တော်တို့လက်စစ်တာလိုအပ်ချက်တော့ဘူးတောင်တနေရပေါ့လိုအပ်တာတော့မဟုတ်ဘူးတောင်တနေအားလုံးကပဲဖြည့်ဆည်းနိုင်မှာပါပြီးတော့ဒါကလည်းပိုက်တော့ပဲဖြစ်မှာလေ
ရုရှားအနုမြူစွမ်းအင်ကော်ပိုရေးရှင်းရိုစတွန်ရဲ့ဖော်ပြချက်အရနျူကလ িয়ার ဓာတ်ပေးစက်ရုံတိဆောက်ရေးအတွက်ဖြစ်နိုင်ခြေအလားအလာပူးပေါင်းလေ့လာရေးနားလည်မှုစာချုပ်လွှာတရက်ကိုကုမ္ပဏီနဲ့စစ်ကောင်စီတို့ကြား2022ခုနှစ်နိုဝင်ဘာ22ရက်နေ့ကတည်းကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG လျှက်စစ်နယ်စွမ်းအင်ဝန်ကြီးဦးစိုးသူရာထွန်းကတော့စစ်ကောင်စီရဲ့ကြိုးပမ်းချက်ဟာရုရှားနဲ့ပူနီးကပ်အောင်လုပ်တာဖြစ်နိုင်တယ်လို့ပြောပါတယ်။
ရုရှားကိုမျက်နှာရအောင်လုပ်တာလည်းဖြစ်နိုင်တယ်လို့ပြည်သူလူထုကလည်းတက်စီမီတီပေးပါတော့မယ်ဆိုတော့ပြောတာလည်းဖြစ်နိုင်တယ်တတိယအချက်ကတော့သူတို့တွေရဲ့ထုံးစံနိုင်လုပ်ငန်းတစ်ခုလုပ်ပြီဆိုရင်သူတို့ကိုကျိုးစည်းဝါးအတွက်ရာဂိုင်းတို့တစ်ခုခုရလို့လုပ်နေတာလည်းဖြစ်နိုင်တယ်လို့ပဲကျွန်တော်တို့မြင်ပါတယ
်လုံခြုံရေးအရာအမည်မဖော်လိုတဲ့မြမစွမ်းရင်ကဏ္ဍလေးလာသုံးသက်သူတယောက်ကတော့စစ်ကောင်စီရဲ့ကြိုးပမ်းမှုဟာအကျိုးစီးပွားထက်ပထဝီနိုင်ငံရေးအရာနောက်ဆက်တွဲမတည်မငြိမ်မှုတွေဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်
ပထမတစ်ချက်ဒီဤပညာအရာကျွန်တော်တို့ကဘလောက်ထိလုံလုံခြုံခြုံဆောင်ရွက်လို့ရမလဲဆိုတော့အားတစ်ချက်ပါနော်။နောက်ဒုတိယတစ်ချက်ဒီဒါဒီဆွမ်းအင်လို့တို့ပြောထားပေးတော့ညာလည်းပဲမြေကြီးနေရာမှာမဆိုနျူကလ িয়ার လို့ပြောလိုက်လို့ရှိရင်ဒါဒီကျွန်တော်တို့ဟိုမြန်မာပြည်သူတွေအတွက်ကတော့ဒီရဲ့အကျိုးစီးပွားရတာများတာတက္ကနထောင်ဒီဟာဒီကျွန်တော်တို့နောက်ထပ် geopolitics အရာထပ်ပြီးတော့မှမတည်ငြိမ်မှုတွေအများကြီးဖန်တီးနိုင်တဲ့ဟာတစ်ခုလို့ကျွန်တော်မြင်ပါတယ်ကနော
်။စစ်ကောင်စီရဲ့နျူကလ িয়ার ဓာတ်အားပေးစက်ရုံစီမံကိန်းဟာရုပ်လုံးပေါ်တဲ့အစဉ်အတွက်အနည်းဆုံး9နှစ်ကနေ10နှစ်ထိကြာမြင့်နိုင်ပြီးအပိတက်တဲ့အထိ10နှစ်ကနေ20ကြာမြင့်နိုင်တယ်လို့လည်းသူကဆိုပါတယ်မြန်မာနဲ့ရုရှားအနုမြူကော်ပိုရေးရှင်းရုစတွမ်အကြားနျူကလ িয়ার စွမ်းအင်အသုံးချရေးပူးပေါင်းဆောင်ရွက်မှုပထမဆုံးနားလည်မှုစာချုပ်လာကိုတော့သမ္မတဦးသိန်းစိန်အစိုးရတပ်တန်းကုန်ကန်ကြီး2015ခုနှစ်ဇွန်လ18ရက်နေ့ကစိန့်ပီတာဘတ်မြို့မှာလက်မှတ်ထိုးခဲ့ပါတယ်ဒေါန်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာတော့မြန်မာနဲ့ရုစတွမ်ကြားနျူကလ িয়ার စွမ်းအင်ကဏ္ဍပူးပေါင်းရေးကိုရပ်တန့်ခဲ့ပါတယ်ရှင်
။ RFA ရဲ့ညာပိုင်းအစီအစဉ်တွေလည်းဒီမှာပဲရန်နာပြပါစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ။